င်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ With Many မှာအသုံးပြုသူခွင့်ပြုချက်မပပဲငွေထုတ်ယူခြင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ဆိုတဲ့သတင်း iPhone 12သုံးဆွဲသူတချို့ Battery ကုန်ခန်းမှုပြဿနာကြုံတွေ့နေဆိုတဲ့သတင်း Samsung Galaxy Bud Pro ဓာတ်ပုံပေါက်ကြားဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ With Many မှာအသုံးပြုသူခွင့်ပြုချက်မပပဲငွေထုတ်ယူခြင်းခံရတဲ့ကိစ္စနဲ့ပတ်သက်၍သတင်းထုတ်ပြန်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အသုံးပြုသူရဲ့ခွင့်ပြုချက်မပပဲငွေထုတ်ယူခြင်းနဲ့ပတ်သက်ပြီး With Many မှာတရားဝင်သတင်းထုတ်ပြန်လိုက်ပါတယ်လွန်ခဲ့တဲ့ရက်များတွင်၎င်းတို့ရဲ့လုံခြုံရေးစနစ်မှာတွေ့ရှိချက်အရအနည်းငယ်သော With Pay account တို့မှာအကောင့်အသုံးပြုသူရဲ့ခွင့်ပြုချက်မပပဲငွေများထုတ်ယူခြင်းခံခဲ့ရပြီးတော့အဆိုပါထုတ်ယူသွားတဲ့ငွေများကို With Many မှာအသုံးပြုသူတွေထံသို့အလိုလျောက်ပြန်လည်ဖြစ်ပေးခဲ့ပြီးဖြစ်ကြောင်းWith Many အနေနဲ့ဆုံးရှုံးနစ်နာခဲ့တော့အဆိုပါအကောင့်အနည်းငယ်ကိုလည်းပြန်လည်ပြုပြင်ပြီးတော့အဆိုပါဖြစ်စဉ်နဲ့ပတ်သက်ပြီးတော့ထိခိုက်နစ်နာမှုရှိခဲ့သူများအားလုံးကိုလည်းတောင်းပန်ခဲ့ပြီးဖြစ်ကြောင်းအခုဖြစ်ပေါ်လျက်ရှိတဲ့နိပညာဆိုင်ရာအခက်အခဲအတွက်အဖြေရရှိရန်စုံစမ်းစစ်ဆေးလျက်ရှိကြောင်းဒါပြင်ဥပဒေရေးရာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းပြီးတော့လည်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် With Many ဟာလုံခြုံရေးကိုအလွန်အလေးနက်ထားဆောင်ရွက်လျက်ရှိပြီးတော့၎င်းတို့ရဲ့နိပညာထိန်းချုပ်မှုများကနေတဆင့်ဖြစ်ပေါ်လျက်ရှိတဲ့နိပညာဆိုင်ရာအခက်အခဲတွေကိုအခြားသောသုံးဆွဲသူများထံသို့တက်ရောက်မှုမရှိစေဖို့ဖြည့်ရှင်းဆောင်ရွက်ထားပြီးဖြစ်ခါအထက်ပါအကြောင်းကိစ္စနဲ့ပတ်သက်ပြီး With Many အနေနဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်တို့အကြောင်းကြားတင်ပြထားပြီးဖြစ်သလို၎င်းတို့အနေနဲ့လည်းမြန်မာနိုင်ငံရဲ့ယုံကြည်စိတ်ချရသောမိုဘိုင်းငွေကြေးဝန်ဆောင်မှုတစ်ခုအနေနဲ့ရှိသင့်ရှိထိုက်သောတာဝန်ယူမှုနဲ့လုံခြုံစိတ်ချရသောစံနှုန်းများဖြင့်ဆက်လက်အကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းတရားဝင်သတင်းထုတ်ပြန်ချက်အရသိရပါတယ်ဆက်လက်ပြီး iPhone 12သုံးဆွဲသူတချို့ Battery ကုန်ခန်းမှုပြဿနာကြုံတွေ့နေဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် iPhone 12ဟာဒီဇိုင်းပြောင်းလဲထားပြီးတော့လုံဆောင်ချက်အစ်စ်လဲပါဝင်လာပါတယ် Battery တက်တန်းကလည်း 5G ထောက်ပံ့မှုကြောင့်ကုန်ခန်းတာမြန်နိုင်ပါတယ်ဒါပေမဲ့လည်း iPhone 12သုံးဆွဲသူတချို့က 5G ဒါမှမဟုတ် Wi-Fi ပိတ်ထားရင်လည်း Standby Mode နဲ့ Battery ကုန်ခန်းတာကြုံတွေ့နေရပါတယ် iPhone 12 Pro နဲ့ Mini Phone တချို့မှာပဲ Battery ကုန်ခန်းမှုဖြစ်ပေါ်နေတာပဲဖြစ်ပါတယ် Apple ရဲ့ Community Forum Report က Massa 26A ဆိုတဲ့ဖုန်းသုံးဆွဲသူက iPhone 12 Pro ရဲ့ Standby က Battery ကုန်ခန်းမှုက iPhone 11 Pro လောက်တောင်မကောင်းဘူးလို့ပြောထားပါတယ်အော်တိုဘာလနောက်ပိုင်း iPhone 12 Pro ဝယ်ယူပြီးတဲ့နောက်တနအီကို Battery 400ခန့်လုံးကျဆင်းတယ်လို့သုံးဆွဲသူတွေကပြောထားပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Samsung Galaxy Bud Pro ဓာတ်ပုံပေါက်ကြားဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်အသစ်ထွက်လာနိုင်မယ် Samsung Galaxy Bud Pro နှကြကောလာဟာလာသတင်းတွေထွက်ပေါ်နေခဲ့ပါတယ်အခုဆိုရင်ဓာတ်ပုံပါပေါက်ကြားထွက်ပေါ်လာပါတယ်သတင်းချက်လက်ဖော်ထုတ်သူ Evan Bless ဟာ Voice ကနေဓာတ်ပုံကိုမိတ်ဆက်ခဲ့ပါတယ်သတင်းအရ Bud Pro ကိုတော့2021ခုနှစ်မှာရောင်းချနိုင်ပါတယ် Bud Pro မှာ Lavender အရောင်အသုံးပြုထားပါတယ် Samsung ဟာ Galaxy Bud Lite မတူအောင်ဖန်တီးထားပြီးတော့ပုံသဏ္ဍာန်ပိုင်းက Samsung Galaxy Bud နဲ့ Galaxy Bud Plus တို့နဲ့တူပါတယ်ကောလာဟာလာသတင်းအရ Bud အသစ်မှာ Battery 500mAh ပါဝင်လာပြီးတော့ Active Noise Cancellation လည်းပါဝင်လာနိုင်ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နိပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ